သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကြတဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တော်ရရှိမြောက်ယခုတင်ဆက်ပေးမှာတော့အထက်လွှတ်တော်မဲကနောက်6လအတွင်း voice လူမှုစန္ဒခန်းရီပွဲကိုအစပြုပေးမယ်ဆိုတဲ့ဆောင်းပါးပဲဖြစ်ပါတယ်ဒီဥပဒေတည်ပြုလိုက်တာကတော့ voice ပြည်လုံးချွတ်စန္ဒခန်းရီပွဲကိုယမန်နေ့ကစပြီး2လကနေ6လအတွင်းကျင်းပမှာဖြစ်ပါတယ်ဩစတြေးလျများသည်ပြည်လုံးချွတ်စန္ဒခန်းရီပွဲတွင်ထက်လွတ်တော်မှာ52မဲမှ19မဲဖြင့်အတည်ပြုပြီးနောက်လာမယ့်6လအတွင်း Voice to Parliament ကိုတရားဝင်မဲပေးရမှာဖြစ်ပါတယ်။ Parliament သည်ပြီးခဲ့တဲ့တနင်္လာနေ့တွင်စန္ဒခန်းရီပွဲမတိုင်မီ၎င်းရဲ့နောက်ဆုံးအတားအဆီးကိုတရားဝင်ထားမြောက်ခဲ့ပြီးယခုအခါတွင်ဩစတြေးလျများသည့်ဖွဲ့စည်းပုံအခြေခံဥပဒေတွင်2019 Uluru ထုတ်ပြန်ချက်ရဲ့အဓိကမန်တိုင်ဖြစ်တဲ့ The Voice ကိုထဲသွင်းထားရန်ဆုတ်ဖြတ်ရန်စတင်နေပြီဖြစ်ပါတယ်။ဖွဲ့စည်းပုံပြင်ဆင်ရေးတွန်းအားပေးတဲ့အခြေခံလူဒန်းစားများရဲ့ပက်ကင်မှုဖြင့်ယခုဆွေးနွေးပွဲကိုလွှတ်တော်ကအလုံးလုံးပြီးပါပြီဟုစီယုံလှုပ်ဆော်သူများကကြေညာပါတယ်။ဩစတြေးလျဌာနတိုင်းသားရေးရဝန်ကြီးလင်ဒါဘာနီကဖွံ့ဖြိုးတိုးတက်မှုသည့်ဖွဲ့စည်းပုံအခြေခံဥပဒေပါဌာနဩစတြေးလျလူမျိုးများအားအသိမှတ်ပြုရန်နှင့်ပူချင်းမြတ်သောနိုင်ငံဖြစ်စေရန်ဩစတြေးလျကိုခြေတလန့်ပုံမူနီးကပ်စေတယ်လို့ပြောဆိုပါတယ်ဒီနေ့တော့နိုင်ငံရေးစကားစစ်ထိုးပွဲပြီးသွားပါပြီဒီနေ့တော့လူမှုအဆင့်မှာအမျိုးသားစကားဝိုင်းကိုစတင်နိုင်ပါပြီဟုလင်ဒါဘာနီကပြောဆိုပါတယ်ကြာရှည်စွာပင်ဌာနဩစတြေးလျများသည့်ဌာနမဟုတ်သောဩစတြေးလျများထက်အမြဲတစေအခြေအနေပိုဆိုးလာပါတယ်အဲ့ဒါကပျက်စီးနေသောစနစ်တစ်ခုဖြစ်ပါတယ်ပြီးတော့ The Voice ကအဲ့ဒါကိုပြင်ဖို့ကျမတို့ရဲ့အကောင်းဆုံးအခွင့်လမ်းပါပဲ။ဘာဖြစ်လို့လဲဆိုတော့ကျမတို့ကမြေပြင်ရှိလူတွေရဲ့စကားကိုနားထောင်ပြီးဒေသခံတွေနဲ့တိုင်ပင်တဲ့အခါပုံမှန်ကောင်းမွန်တဲ့ဆုံးဖြတ်ချက်တွေချပြီးပုံမှန်ကောင်းမွန်တဲ့ရလဒ်တွေကိုရရှိစေလို့ပါပဲ။ The Voice သည်ဌာနဩစတြေးလျလူမျိုးများအားအထူးသဖြင့်သက်ရောက်မှုရှိသောကိစ္စရများအတွက်လွတ်တော်နှင့်အစိုးရအားအကြံပေးရန်အခွင့်အရေးပေးတဲ့သက်သက်အကြံပေးအဖွဲ့ဖြစ်မယ်လို့လေဘာကအလေးပေးပြောဆိုပါတယ်။သို့သောအချို့သောဝေဖန်မှုများကမူအဆိုပါအဆိုပြုချက်သည်အန္တရာယ်တွေနှင့်ပြည့်နှက်နေတယ်လို့ဆိုကြပြီးတချို့ကတော့၎င်းသည်ဌာနတိုင်းသားများကိုလုံလောက်သောစွမ်းအားကိုမပေးနိုင်ဘူးလို့ပြောဆိုနေကြပါတယ်။ရာစုနှစ်တစ်ခုရဲ့လေပုံတပုံနီးပါးအတွင်ပထမဆုံးလူမှုစန္ဒခန်းရီပွဲကိုပြီးခဲ့တဲ့တနင်္လာနေ့မှ2လမှ6လအတွင်ကျင်းပမှာဖြစ်ပြီးဝန်ကြီးချုပ်အန်သိုနီအယ်ဘနီစီကယခုနှစ်တွင်ကျင်းပမယ်လို့ပြောဆိုပါတယ်။ကျွန်ုပ်တို့ရဲ့နိုင်ငံတော်ကြီးကိုပုံမမြင်မာတိုးတက်စေမဲ့ဤအခွင့်အရေးသည်တစ်သက်တွင်တစ်ချိန်သာအခွင့်ကောင်းရမှာဖြစ်ပါတယ်လို့၎င်းကကြေညာပါတယ်။အမှန်တရားကရှိရှိကြသူအများစုအတွက်ဒါကသူတို့ရဲ့ဘဝပေါ်တိုက်ရိုက်သိရမှုရှိမှမဟုတ်ပါဘူးဒါပေမဲ့ဒီနေ့ဩစတြေးလျမှာအခွင့်မသာဆုံးအဖွဲ့ရဲ့ဘဝတွေကိုပိုကောင်းအောင်လုပ်နိုင်မှာပါတူညီသောနီလာများဖြင့်တင်လို့ရင်တူညီသောရာလတ်ကိုမျှော်လင့်သင့်ပါတယ်ဒါကပိုကောင်းအောင်လုပ်ဖို့အခွင့်ရေးပါပဲဌာနဩစတြေးလျနိုင်ငံသားများအတွက်လှုံ့ဆော်ရမယ့်အစားဌာနဩစတြေးလျနိုင်ငံသားများကအပြောင်းအလဲကိုလုပ်မှာပါThe Voice ကိုကန့်ကွက်ခဲ့တော်လေညွန်ပေါင်းဖွဲ့သည်ပြီးခဲ့တဲ့တင်းနှင်းလာနေ့နန်းတဲ့တွင်အဆိုပါဥပဒေချမ်းကိုလက်မှတ်ရေးထိုးခဲ့ပါတယ်။ Liberal Party ရှေ့ရအမတ် Michelle Kesha Yes May သည် Australia ရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုယတိပြတ်ပယ်ဖျောက်နိုင်တယ်ဟုဆိုခဲ့ပြီး Labor Party သည်ကွယ်လွဲနေသောအဖွဲ့ရဲ့လုံဆောင်ပုံနဲ့ပတ်သက်၍လုံလောက်သောအသေးစိတ်အချက်လက်များကိုမဖော်ပြထားဘူးလို့သူမကပြောဆိုပါတယ်။ဒါပေမဲ့ကျမတို့ဒီလူမျိုးနဲ့ဒီကိစ္စနဲ့ပတ်သက်ပြီးသူတို့ရဲ့ပြောပိုင်ခွင့်ကိုယုံကြည်ပါတယ်ဟုသူမကဆိုပါတယ်။ဒါကမသိသေးတဲ့အရာပါ။ ဒါကအမြဲတမ်းကွဲလွဲနေပါတယ် The voice ကဘလို့အလုံးလုံးလည်းမသိရင်ကျမအမြင်ကတော့ vote no ပါပဲညွန်ပန်းဖွဲ့မှဌာနီဩစတြေးလျလူမျိုးပြော်ရေးဆိုခွင့်ရှိသူ Wal Berry Celtic အမျိုးသမီးJacinda Price ကစန္ဒာခံယူပွဲပြီးတွင်အသေးစိတ်အချက်အလက်များကိုရှင်းထုတ်ရန်ပါလီမန်လက်ထက်မှထားခဲ့ခြင်းသည့်တရားဥပဒေဆိုင်ရာအန္တရာယ်များနှင့်ပြည့်နေနေလို့စောရကတက်ခဲ့ပါသည်။ဝန်ကြီးချုပ်ကသူဘာမှအာမခံမပေးနိုင်တဲ့သူ့ရဲ့ချက်လက်မှတ်ကိုလက်မှတ်ရေးထိုးပြီးအန္တရာယ်ရှိတဲ့အဆိုပြုချက်တွေကိုဖွဲ့စည်းပုံအခြေခံဥပဒေမှာထားဝစဉ်ထည့်သွင်းခွင့်ပြုဖို့သူ့ကိုမျက်စိမှိတ်ယုံကြည်စေလိုပါတယ်ဟုသူမကပြောဆိုပါတယ်ညွန်ပေါင်းအဖွဲ့ဝင်လက်တဆုပ်စာလောက်ကမဲဆန္ဒရှင်တွေကိုဝေငှမဲ့တရားဝင်ဆန္ဒခံယူပွဲလက်ကမ်းစာဆောင်မှာမပါတဲ့ကိစ္စအတွက်ဤပညာပိုင်းဆိုင်ရာပါဝင်ကူညီနိုင်မဲ့ဥပဒေကြမ်းကိုကန့်ကွက်မဲပေးခဲ့ကြပါတယ် Green Tani Tainda Australian လူမျိုးပြောရေးဆိုခွင့်ရှိသူအမျိုးသမီးDorinda Coxey, voice shame out during Treaty and Truth ko uza pe ya. A ye yu lok khe be First Nation Australian re twe, deke tamayin win ne hu jwe jo khe ba re. Lutto ye alok wa bhi ba be. Chegan Ludanza, yes campaign ko ludhu de ya ao lok po a chen yao ba be. Di sanda khan yu bwe ga, ba jang o yan a ye jiz le. Lutto go, ko za pyu de ta nga,ဘာကြောင့်ရေးကြည့်တဲ့ဆိုတာကိုမျှဝေပေးပါဦးလို့ပြောဆိုပါတယ်။ဒါကလိုအပ်တဲ့အရာရဲ့အစပါပဲ။ဒီနိုင်ငံရဲ့ First Nation လူတွေရဲ့ရပိုင်ခွင့်တွေကိုပြန်ယူပေးရမယ်။အမှန်တရားနဲ့ပဒိညင်အတွက်တိုးတက်မှုလိုအပ်တယ်။အခုလဲအဲ့ဒါကိုလိုအပ်ပါတယ်။အထက်လွှတ်တော်အမတ် Cox က The Voice တီဌာနတိုင်းသားများရဲ့အချုပ်အခြာအာဏာကိုထိခိုက်စေမည်မဟုတ်ကြောင်းအလေးပေးပြောကြားခဲ့တော်လဲ Voice Twin လွတ်လပ်စွာမဲဆွယ်စည်းရုံးရန် Green အဖွဲ့မှနှုတ်ထွက်ခဲ့သောလွတ်လပ်သောအထက်လွှတ်တော်အမတ်လေဒီအတော်မှသူမအားအချိန်ချင်းနှောက်ရှက်ပေးခြင်းခံခဲ့ရတယ်လို့ဆိုပါတယ်။သက်သေပြပါအထက်လွှတ်တော်အမတ် Top ကထပ်ခါတလေလေပြောဆိုပါတယ်။ဒီဂျက်ဘွာရန်ဂူနိုင်းနဲ့ကန်ဒစ်မာရာဒိုမှအထက်လွှတ်တော်အမတ် Top သည်တနင်္လာနေ့ကို Assimilation Day အဖြစ်သမပီလူလူစန္ဒခံယူပွဲကိုသပိတ်မှောက်ရန်ဩစတြေးလျနိုင်ငံသားများကိုတိုက်တွန်းလျက်ရှိပါသည်။စကားပြောရန်တက်လာချိန်တွင်အထက်လွှတ်တော်အမတ် Top ကအဆိုပါဥပဒေအား Final Nail in the Coffin အဖြစ်ဖော်ပြခဲ့သောလေလူလူစန္ဒခံယူပွဲတွင်သူမကိုယ်တိုင်မဲပေးရမယ့်နည်းလမ်းကိုထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူး။ကျမတို့ကိုအာဏာမပေးဘူးဆိုတဲ့ဆိုးဝါးလွန်းတဲ့အကြံစီကိုနိုးကူမဲပေးမှာပါဟုသူမကပြောဆိုပါတယ်။ဒါပေမဲ့ကျမတို့လူမျိုးတွေကိုအာဏာမရှိစေတဲ့အရာကိုကျမမထောက်ခံနိုင်ဘူး။အာဏာရှိသူတွေကရွေးချယ်ထားတဲ့အရာကိုကျမမထောက်ခံနိုင်ဘူး။ဒီနိုင်ငံမှာပထမဆုံးသောပြည်သူအချုပ်အခြာအာဏာကိုအသိမှတ်ပြုတာကကျမတို့အခုလက်ရှိမှာရှိနေတဲ့ကိုလိုနီခေတ်အချမ်းဖက်အဖွဲ့စည်းကိုဖျက်သိမ်းပြရမှာပါဟုသူမကပြောဆိုပါတယ်။ဟုတ်တယ်။လှောင်အိမ်တွေကိုစိတ်ဝင်နိုင်ဖို့လှုပ်ရမ်းဖို့ဒီနေရာကကိုစားပြုတဲ့အဖြူကြီးဆိုးမှုကိုဖျက်ဆီးဖို့ကျမရောက်လာပါတယ်။စကားစစ်ထိုးပွဲအတွင်းဂါမင်ဟုစာသားပါသောတီရှပ်အင်ကြီးကိုဝတ်ဆင်ထားသည့်အထက်လွှတ်တော်အမတ် Top the Royal Commission into Aboriginal Deaths in Custody ရဲ့အကြံပြုချက်များကိုကောင်တဲ့ဖော်ရန်လွတ်တော်ကိုတောင်းဆိုခဲ့ပါတယ်။ဂါမင်ကကျမတို့သိတဲ့အတိုင်းအတူအယောင်ဖြစ်ပြီးဟန်ဆောင်တယ်လို့သူမကပြောဆိုပါတယ်။ဒီလိုလှပတဲ့နှလုံးသားနဲ့ကျမတို့ဘဝကိုပြုပြင်ပေးမဲ့ပုံပြင်တွေအားလုံးကိုကျမတို့ကြားနေရတယ်။အဲ့ဒါကအားလုံးဖြည့်ရှင်ပေးနိုင်မယ်လို့ဆိုတယ်။ဒီစန္ဒခံယူပွဲပြီးတဲ့အထိကျမတို့ဘာမှလုပ်လို့မရဘူး။အဲ့ဒီအချိန်မှာထောင်ထဲမှာကျမတို့ကလေးတွေနှိမ့်ဆက်ခံနေရတယ်။တနင်္လာနေ့စကားစစ်ထိုးပွဲတွင်လေဘာရဲ့ရှေ့တန်းခေါင်းဆောင်မာလန်ဒယ်ရီမကာတီကဩစတြေးလျပြည်သူများအားပိုမိုကောင်းမွန်သောအနာဂတ်အတွက်မဲပေးရန်တိုက်တွန်းခဲ့ပြီး The Voice သည်ဌာနတိုင်းသားများအတွက်ကြီးမားသောအထိပ္ပယ်ရှိတယ်လို့ပြောဆိုပါတယ်။ဌာနတိုင်းသားများသည်ကျွန်ုပ်တို့အချင်းချင်းမြင့်တင်နိုင်တဲ့ဒီအချိန်ဟာကျွန်ုပ်တို့နိုင်ငံရဲ့သမိုင်းမှာ ကိုယူနိုင်စေရန်ဩစတြေးလျနိုင်ငံသားအားလုံးထံမှလမ်းဆက်သွယ်နေကြတယ်လို့သူကဆိုပါတယ် First Nation ကလူတွေဟာပြီးပြည့်စုံတဲ့အဖွဲ့အစည်းရဲ့အစိတ်ပိုင်းတစ်ခုလို့ခံစားနိုင်တဲ့နေရာမှာပါ One Nation တဲ့လူတော်မှ Pauline Hanson ဒီဩစတြေးလျနိုင်ငံသားများအားအဘဲကြောင့်အခိုးခံရသောအကျိုးဆက်များပေါ်ပေါက်လာတဲ့ဆိုတာကိုမေးမြန်းရတိုက်တွန်းပြီးနောက်အထက်လွှတ်တော်မှမက်ကာသီကလာမယ့်လများအတွင်းအခြေတည်ဆွေးနွေးမှုအနေထားများအတွက်စိုးရိမ်မိကြောင်းပြောဆိုပါတယ်။ဆနစ်လွှတ်တော်မှမက်ကာသီကဩစတြေးလျနိုင်ငံသားများအားစကားစစ်ထိုးပွဲတစ်လျှောက်ပုံမကောင်းမွန်သောဘက်ကိုနားထောင်ရန်တိုက်တွန်းခဲ့ပါတယ်။ဆက်လက်ဖြစ်ပေါ်နေတဲ့ဝေဖန်ချက်တချို့ကိုကြားလိုက်ရတဲ့အခါနေနေတော့စိုးရိမ်မိတယ်လို့သူကဆိုပါတယ်။ဒီဆွေးနွေးပွဲမှာဩစတြေးလျနိုင်ငံသားအားလုံးကိုနက်နက်နေနေတူးဆွကြည့်ဖို့ဒီစကေးလူပွဲတလျှောက်ပုံမကောင်းမွန်တဲ့ဘက်ကိုနားထောင်ဖို့နဲ့လေးစားထိုက်တဲ့အဆင့်မှာဆက်ထားဖို့ကျမတိုက်တွန်းနေတုံးပါပဲ။ဒါမှသာလျှင်ကျမတို့ဟာနိုင်ငံတစ်ခုအနေနဲ့ဩစတြေးလျနိုင်ငံသားအဖြစ်နဲ့ပုံမကောင်းမွန်တဲ့အပိုင်းကိုကျမတို့ရှာဖွေနိုင်မှာပါ။ထဲလွတ်တော်မှဟန်ဆန်ဒီခိုးယူထားသောမျိုးဆက်များစွာက၎င်းတို့ကိုအဲ့ဒီလိုဖယ်ရှားခြင်းမရှိဘဲသူတို့မရှင်းသာနိုင်ကြောင်းအစိုးရပိုင်းကအခိုင်အမာပြောဆိုခဲ့ပါတယ်1969ခုနှစ် Bringing Them Home အစီအခံစာတွင်ဌာနေတိုင်းသားကလေးငယ်များကို၎င်းတို့ရဲ့နေအိမ်များမှဖယ်ရှားခြင်းသည်လူ့အခွင့်အရေးကိုဆိုးဝါးစွာချိုးဖောက်ကြောင်းတွေးရှိခဲ့ပါတယ်ခေါ်ဆောင်သွားခံရသောကလေးများရဲ့သားစဉ်မျိုးဆက်များနဲ့တူထောင်ချခံနိုင်ရချေပုံများကကျမ်းမာရေးပြဿနာများကြုံတွေ့ရပြီးအလောက်ကရှားဖွေနိုင်ခြင်းနည်းပါးတယ်လို့ဆိုပါတယ်မစ္စတာအယ်ဘနီစီကအထက်လွှတ်တော်မှဟန်ဆန်ရဲ့မှတ်ချက်ကိုပကြားမိတော်လဲ၎င်းတို့သည်ယခင်ကသူမပြောခဲ့တဲ့စကားများနဲ့ကိုက်ညီတယ်လို့ယူဆပါတယ်သူ့ကိုတုံ့ပြန်ဖို့ကျွန်တော်မရည်ရွယ်ပါဘူးဘာကြောင့်လဲဆိုတော့သူကဝင်ကြီးချုပ်ရဲ့တုံ့ပြန်မှုနဲ့မထိုက်တန်ဘူးလို့ထင်ပါတယ်ဘုတ်အဖွဲ့တစ်ခုလုံးလေစားစွာငင်းခုန်ကြဖို့တိုက်တွန်းချင်ပါတယ်ဟုသူကပြောဆိုပါတယ်ပြည်သူလူထုကဘယ်လိုမဲပေးနေပါစေအမှန်တရားကိုဆွဲဆွဲမြဲမြဲလိုက်နာဖို့သူတို့သိထားတဲ့အရာတွေကိုအမှန်တိုင်းပြောမိအောင်အစွမ်းကုန်စူးစမ်းသင့်ပါတယ်ဟုသူကပြောဆိုပါတယ်ပြည်လုံးချုပ်စန္ဒခံယူပွဲများကိုအများစုနှစ်ဆဟုခေါ်တဲ့စုစုပေါင်းအများစုနဲ့ပြည်내အများစုတွင်အများစုတို့ကအတည်ပြုမှဖြစ်ပါတယ် Northern Territory နဲ့ ACT မှာနေထိုင်သူများသည့်နောက်ဆုံးတွင်သူတို့ကိုထည့်သွင်းမထွက်ပါဘူးတတိပုဂ္ဂလထက်လွတ်တော်မှ David Pocock က ACT နဲ့ Northern Territory တွင်နေထိုင်သူများသည့်ဒန်းတူမဲများမရှိကြဘူးလို့အလေးပေးပြောဆိုပါတယ်ထက်လွတ်တော်မှပိုကော့ကကိုလီရှင်းအဖွဲ့ရဲ့စန္ဒခံယူပွဲအားကင်ဘရာအတန်းဖြစ်ပြောင်ပြောင်တင်းတင်းမမမကန်ဖြစ်သတ်မှတ်ဖော်ပြမှုကိုဖြစ်တင်ပြောဆိုပါတယ်။ဒါဟာဩစတြေးလျရဲ့သမိုင်းမှာတိုင်မင်ဆွေးနွေးမှုအများဆုံးလုပ်ငန်းစဉ်တွေထဲကတစ်ခုရဲ့ရလဒ်ပါပဲ။ဟုတ်ပါတယ်မပြည့်စည်ရင်မပြင်ပါနဲ့ဒါပေမဲ့ပြည့်သွားရင်တော့ပြုပြင်ဖို့လိုအပ်တယ်။ဒါကပြင်ဖို့အခွင့်အရေးပါပဲလို့သူကပြောဆိုပါတယ်ပါလီမန်တို့ဌာနေတိုင်းသားများရဲ့အတန်းဒီ2018ခုနှစ်တွင်ဌာနေခေါင်းဆောင်များထုတ်ပြန်ခဲ့သော Uluru Statement ရဲ့တောင်းဆိုချက်တစ်ခုဖြစ်ပါတယ်ယခုနှစ်နှောင်းပိုင်းတွင်စန္ဒခံယူပွဲ၌ဩစတြေးလျနိုင်ငံသားများအား Yes သို့မဟုတ် No မဲပေးခြင်းဖြင့်မေးမြန်းမှာဖြစ်ပါတယ်ပါလီမန်အတွက်အမြဲတမ်းအမိခိုးခြင်းနဲ့ဖွဲ့စည်းပုံအခြေခံကိုပြင်ဆင်ဖို့ဖွဲ့စည်းပုံကိုထောက်ခံပါလားထာနေဩစတြေးလျလူမျိုးများကိုကျိုးသက်ရောက်တဲ့ကိစ္စရပ်များအတွက်အကြံပေးရန်ဖယ်ရိုဆိုအာကိုခွင့်ပြုပါတယ်မော်ဒယ်ရဲ့ဒီဇိုင်းနဲ့အသေးစိတ်အချက်လက်များကိုပြည်လုံးကျွဆန္ဒခံယူပွဲအောင်မြင်စွာကျင်းပပြီးစီးပါကလွှတ်တော်တွင်လွှတ်တော်အမတ်များကဆုံးဖြတ်မှာဖြစ်ပါတယ် Aboriginal နဲ့ Torres Strait Islander လူမျိုးများတွေ့ကြုံခံစားရသောဆင်းရဲနွမ်းပါးသောကျန်းမာရေးလူမှုစီးပွားရေးနဲ့လူသက်တမ်းမြှမှန်းချက်ရလဒ်များကိုပြင့်မှတ်ထားရန်အဆိုပြုချက်သည်လိုအပ်သော circuit breaker ဖြစ်လိမ့်မယ်လို့သူမယုံကြည်ကြောင်း Miss Bernie ကပြောဆိုပါတယ်။ကျန်းမာရေးလူမှုရေးနဲ့ကျန်းမာရေးဆိုင်ရာတိုင်းထွာချက်များဆိုင်ရာ ဌာနေတိုင်းသားများနှင့်ဒေသခံမဟုတ်သောဩစတြေးလျနိုင်ငံသားများကြားကွာဟားချက်ကိုခြေရခံတဲ့အပ်ဒိတ်တစ်ခုတွင်ပြီးခဲ့တဲ့သတင်းပတ်ကထုတ်ပြန်ခဲ့တဲ့စက္ကူမှုနဲ့လေးခုသာလမ်းကြောင်းပေါ်မှာရှိနေကြောင်းပြသခဲ့ပါသည်ဖွဲ့စည်းပုံဆိုင်ရာအပြောင်းလဲကိုစောင့်ကြည့်လာပြီးကွာဟားချက်ကိုပိတ်လို့တဲ့ပြဿနာတွေအတွက်ဒိုင်ခွက်ကိုရွှေ့ပေးမှာပါဟုသူမကပြောဆိုပါသည်အာနာသည်အခြေခံမှုများအတွင်း၌တည်ရှိသည်၎င်းတွင်စတင်ရန်ကြီးမားသောကိုကျင့်တရားဆိုင်ရာအခွင့်အာဏာရှိပါသည်စီမင်းများကိုစဉ်းစားကြည့်ပါ၎င်းသည်အမိခိုကင်းမှဖြစ်ပြီး၎င်းသည်ပါလီမန်ကိုသာမကဖေရိုဆွာကိုပါလွတ်လပ်သောအချံပေးမှဖြစ်ပါသည်ဒါဟာတာဝန်ခံမှုရှိမယ်ဟန်ချက်ညီမယ်လူမှုရေးအဖွဲ့ကဦးဆောင်မယ်အခုလက်ရှိရှိနေတဲ့ဖွဲ့စည်းပုံတွေနဲ့အဖွဲ့အစည်းတွေအတွင်းမှာတည်ရှိပါလိမ့်မယ် National Party ကောင်းဆောင် David Littleproud က၎င်းရဲ့ပါတီသည်လွတ်တော်သို့မဲမပေးဖို့မဲဆွယ်စည်းရုံးမည်ဟုပြီးခဲ့တဲ့နှစ် November လတွင်ကြေညာခဲ့ပါသည်ထိုချိန်တွင်အဆိုပြုချက်သည်ကွာဟားချက်ကိုစစ်မှန်စွာပိတ်သွားလိမ့်မယ်လို့မထင်ခဲ့ဘူးလို့သူကဆိုပါသည်ထိုရည်တည်ချက်ကိုသူလက်ခံနေစေဖြစ်ပြီး၎င်းဖြည့်ရှင်ချက်သည်အခြေခံဥပဒေအရ Voice to Parliament မလိုအပ်ဟုယုံကြည်ကြောင်း၎င်းကပြောဆိုပါသည်ဖြည့်ရှင်ချက်သည်ဖွဲ့စည်းပုံအခြေခံဥပဒေအရပြဋ္ဌာန်းထားသော Voice to Parliament ကိုမလိုအပ်ပါဘူးအဆိုအရကဒီကွာဟားချက်ကိုပိတ်ရန်ကိုဖြည့်ရှင်မှုဒေါ်လာဘီလီယံနဲ့ချီလောင်းထည့်ခဲ့ကြပေမဲ့ကျွန်တော်တို့ကအဲ့ဒါကိုမှားယွင်းစွာလုံဆောင်ခဲ့ပါတယ်ဟု၎င်းက ABC ရေဒီယိုကိုပြောဆိုပါတယ်တန်းတူညီမျှရေးဆိုတဲ့ရည်ရွယ်ချက်ကအမြဲရှိနေတယ်အဲ့ဒါကိုအကောင့်တွေဖော်ယုံပါပဲဟု၎င်းကပြောဆိုပါတယ်စနစ်နဲ့ကြော်ကြားညွန်ပေါင်းအစိုးရအတွင်းသူ့ပါတီသည်မအောင်မြင်သောချီးကပ်မှုတွေပြဿနာရဲ့တစိ့တစ်ပိုင်းဖြစ်ကြောင်းဝန်ခံပြောဆိုပါတယ်ကျုပ်တို့မအောင်မြင်ခဲ့ပါဘူးဆွဲဆောင်မှုရှိတဲ့အစိုးရတွေကြရှုံးတယ်လို့မပြောကျင်ပါဘူးဘျူရိုကရေစီကိုဖယ်ထုတ်လိုက်မယ်ဆိုရင်ကွာဟားချက်တွေကိုပိတ်နိုင်မှာပါ Voice to Parliament မလိုပါဘူးအဖြေကိုရရွာအဆင့်တွင်ဖြည့်ရှင်းချက်များပါဝင်တယ်လို့၎င်းကပြောဆိုပါတယ်အဲဒီမှာဒေတာအဆင့်မဟုတ်ပဲဒေတာခံရရွာကအကြီးကဲတွေကစိတ်ဆက်ပြီးလုတ်ပိုင်ခွင့်ပေးဖို့လိုပါတယ်အဲ့ဒါကဘျူရိုကရက်တွေကိုကင်ဘရာကနေခေါ်ထုတ်ပြီးမြို့တော်ခမ်းမတွေနဲ့မီးဘုံဝိုင်းတွေကိုသွားခိုင်းပြီးအဲ့ဒီလူကြီးတွေရဲ့စကားကိုနားထောင်ဖို့အကြောင်းရင်းပါပဲတော်ရရှိမြခင် SBS Radio က Finn McHugh နဲ့ဘီဝါကာနိုးရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
SBS မြန်မာပိုင်းကိုအင်္ဂါနဲ့စနေနေ့ည10နာရီမှနားဆင်နိုင်ပါတယ်နားဆင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ်Radio, Digital TV, Online, Dhammamho, SBS Radio App ကနေတဆင့်နားဆင်နိုင်ပါတယ် SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင
် SBS မြန်မာပိုင်းကို Facebook ပေါ်မှာ Like ရှာပြီး Like, မျှဝေမှတ်ချက်ပေးပါ